Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနှံလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ဗျူထွေးပါဒီတောင်ကိုရီးယားသမ္မတပတ်ကွန်ဟေးကဒီလွှတ်တော်ကနေပြီးတော့ဒါအစီအစဉ်တကြဆောင်ရွက်ပေးမယ်ဆိုလို့ရှိရင်သူ့အနေနဲ့ယာရုကနေဆင်းပေးဖို့စံတာရှိပါတယ်လို့ဆိုပြီးဒီကနေ့ပဲပြောဆိုလိုက်ပါတယ်တခါဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတစ်သင်းပါတဲ့ခီးသက်တင်လေးရင်တစီဟာကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းနိုင်ငံကနေစိတ်ကိုပြန်သန်းလာတဲ့လမ်းမှာပြတ်ကျတာကြောင့်လေယာဉ်ပေါ်မှာလိုက်ပါလာသူ82ဦးထဲမှာ9ဦးပဲအသက်ရှင်ကျန်ရပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနာရဲ့ခီးစဉ်နဲ့ပတ်သက်ပြီးကြားမှာတော့
ဖြစ်တွေလေးပြောစရာရှိပါတယ်စစ်တွေမောင်တော်ပေါ့နော်။နောက်မြေပုံနောက်ပြီးတော့မြောက်ဦ
းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ရခိုင်စာပေနဲ့ရင်ကျဲမှုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါခင်စောတင်ပါရှင်ပြည်စုံကိုတော့မကြခင်တင်ပြတော့မှာပါ။ဒါအပြင်တိုက်ပွဲကြောင့်တပတ်ကြာရန်နာထားရတဲ့မူဆယ်တရ5မန်ကုန်ရေးစုံကိုအခုပြန်ဖွင့်လှစ်ခဲ့ပြီးတဲ့နောက်ပိုင်းကုံတယ်မှုအခြေအနေတွေနဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့လွတ်တော်မှအစိုးရင်ကြောင့်အရေးကြီးအစိုးသိန်းတွင်းတဲ့သတင်းတွေကိုလည်းတင်ပြတော့ဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကသူ့အနေနဲ့ယာရုကနေစနစ်တကျဆင်းပေးနိုင်အောင်လိုအပ်တဲ့ဆောင်ရွက်မှုတွေကိုလွှတ်တော်ကချမှတ်လှုပ်ဆောင်ပေးမယ်ဆိုရင်သူယာရုကနေဆင်းပေးဖို့ဆန္ဒရှိပါတယ်လို့ဒီကနေ့ပဲပြောဆိုလိုက်ပါတယ်။အယုံအကြည်မရှိအဆိုဒါမှမဟုတ်ယာရုကနေနှုတ်ထွက်ဆိုတဲ့စကားလုံးမျိုးတွေကိုမတုံ့လုံးမဲနဲ့သူ့ဘက်ကအခုလိုဆန္ဒရှိတဲ့အကြောင်းကိုသမ္မတပတ်ကွန်ဟေးကပြောသွားတာပါ
။ယောယာ정치권이논의하여국정의혼란과공백을최소화하고
လွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သမရတက်တန်းအချိန်ကိုလျှော့ချတာအပါအဝင်ရှေ့လျှောက်တာဝန်တွေကနေရနာပေးဖို့ဆန္ဒရှိပါတယ်လို့ဆိုပြီးတော့ Miss Beckon ဟေးကရုပ်မြင်သံကြားကနေတဆင့်နဲ့တနင်္ဂနွေလုံးကိုပြောကြားတဲ့မိန့်ခွန်းမှာပြောသွားတာပါ။ဒါအပြင်သူ့အနေနဲ့ယာရုကနေဆင်းပေးတဲ့မသိမသေးချာမြေယာဖြစ်နေပုံရတဲ့ Miss Beck ကလွတ်တော်ကနေတတ်မှတ်ပေးမဲ့အစီအစဉ်အတိုင်းဥပဒေကြောင်းအရလှုပ်ထုံးလုပ်နည်းတွေနဲ့အညီတီသမရယာရုကနေသူဆင်းပေးကောင်းဆင်းပေးမယ်ဆိုပြီးတော့ပြောသွားတာပါ။တပည့်ရေးရတွေကိုဆောင်ရွက်တဲ့နေရာမှာပတိမငိအခြေအနေတွေနဲ့ပါစေဖို့နဲ့တာဝန်တွေကိုငြိမ်းချမ်းစွာလွှဲပြောင်းပေးနိုင်ဖို့အတွက်လက်ရှိအာဏာရနဲ့အတိုက်ခံပါတီတွေရဲ့ဆောင်ရွက်ချက်တွေနဲ့အညီဆောင်ရွက်သွားဖို့သူမကပြောပါရယ်။အတိုက်ခံခေါင်းဆောင်တွေကတော့သမရပတ်ကွန်ဟေးရဲ့မိကုန်းကိုတိတ်ပြီးတော့အကောင်းမမြင်ကြပါဘူး။သူ့အပေါ်အယုံကြည်မရှိအဆိုတင်သွင်းမှုတွေကိုအချိန်နောက်နေအောင်လုပ်တဲ့နိုင်ငံရေးလှည့်ကွက်တစ်ခုဖြစ်တယ်လို့တချို့ကတန်တရားရှိသလိုသူမရဲ့ဒီပါတီအတွင်းမှာထောက်ခံမှုရအောင်လုပ်တာလို့လည်းမြင်ကြသူတွေရှိပါရယ်ရှင်။
အင်းရှင်းသာမင်းသားဗာဂျီယာလောင်ကွန်ကိုထိုင်းပြည်သည့်ဖြစ်လွတ်တော်ကဒီကနေ့အမိစင်းတင်သွင်းလိုက်ပါတယ်ထိုင်းပြည်ကြီးပူမီဘောအဂျူရဒက်200ဆန်သွားပြီးတဲ့နောက်လွတ်တော်ကအခုလိုကြေညာတာပါ1924ခုနှစ်ထီးနန်းမွေဆက်ခံတဲ့ဥပဒေအရအစိုးရအဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အင်းရှင်းမင်းသားဗာဂျီယာလောင်ကွန်ကိုဘရင်သည့်အဖြစ်အသိမှတ်ပြုပေးဖို့ထိုင်းလွတ်တော်ကိုတင်သွင်းခဲ့တာပါဘရင်မင်းမြတ်တတော်ရာကျော်ရှိပါစေလို့လွတ်တော်အမတ်တွေကဂုဏ်ပြုကြွကြကြပြီးတဲ့နောက်ဘရင်သည့်အတွက်အားလုံးကစွန့်မှုန်ကောင်းတောင်းပေးပါလို့ထိုင်းလွတ်တော်ဥက္ကဋ္ဌဖုန်ပက်ဝီချစ်ချိုချိုင်ကပြောဆိုခဲ့ပါတယ်။1982ခုနှစ်ကစတင်တဲ့ချက်ဂရီမင်းဆက်ရဲ့ဆယ်ဦးမြောက်ဘရင်ဖြစ်ထီးနန်းဆက်ခံမဲ့အခမ်းအနားတက်ရောက်ဖို့အင်ရှင်မင်းသားဗာဂျီယာလောင်ကွန်ကိုဖိတ်ကြားတော်မှာဖြစ်တယ်လို့ဖုန်ပက်ကပြောပါတယ်။ဒါပေမဲ့လည်းဒီထီးနန်းဆက်ခံမဲ့အခမ်းအနားဘယ်တော့ကျင်းပမလဲဆိုတဲ့အချိန်အတိကျကိုတော့ပြောမသွားပါဘူး။အင်းရှိဇမင်းသားဗာဂျီယာလောင်ကွန်ရဲ့ခမီးတော်ဖြစ်သူ1946ခုနှစ်ကတည်းကဒီထီးနန်းစိုးစံခဲ့တဲ့ဘရင်ကြီးပူမီဘောအဒူရာဒက်ချာစံမာရေးချုံရင်းလာပြီးတဲ့နောက်လွန်ခဲ့တဲ့အောက်တိုဘာ13ရက်အသက်88နှစ်အရွယ်မှာနေရာဆန္ဒခဲ့ပါတယ်။ဒုတိယမြောက်ရင်သွေးတဦးရီသောသားဖြစ်သူဗာဂျီယာလောင်ကွန်ကိုဘရင်ကြီးပူမီဘောကအထီးမွေနန်းမွေဆက်ခံမဲ့အင်းရှိဇမင်းသားအဖြစ်1982ခုနှစ်မှာအနှင်းခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံဘက်ချန်ဂျမ်မူခရိုင်နီကစစ်အခြေစိုက်စခန်းတစ်ခုကိုစစ်သွေးကြွတွေကဝင်ရောက်တိုက်ခတ်ကြမှာလူကြိုးရေးဝန်ထမ်းတအူးသေဆုံးသွားတဲ့အကြောင်းအစိုးရရရှိတွေကပြောပါရယ်။မနက်အာရုံမတက်ခင်ဂျမ်မူခရိုင်နီကနာဂရိုတာမြို့မှာရှိတဲ့အဲ့ဒီစစ်စခန်းကိုတပ်မတ်သမား၄ယောက်ထပ်မင်းကဝင်ရောက်တိုက်ခတ်ခဲ့တာလို့အကြီးတန်းစစ်ဘက်အရာရှိတအူးကပြောပါရယ်။စစ်သွေးကြွတအူးသေဆုံးပြီးတော့စစ်သား၃ဦးထိခိုက်ဒဏ်ရာရတဲ့အကြောင်းလည်းအဲ့ဒီအရာရှိကပြောပါရယ်။ဂျမ်မူဒေသတောင်ပိုင်းမှာဖြစ်ခဲ့တဲ့တိကျဖြစ်ရပ်တစ်ခုမှာတော့ အိန္ဒိယနဲ့ပါကစ္စတန်အကြားနှစ်မိအငင်းပွားနေတဲ့နေဆက်တစ်ချောင်းမှာအိန္ဒိယနိုင်ငံဘက်ခြမ်းကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့စစ်သွေးကြွား9ယောက်6ယောက်လောက်ထဲက3ယောက်ကိုအိန္ဒိယနေကြာဆောင်တပ်ဖွဲ့တွေကပစ်တပ်ခဲ့ပါတယ်။ဇမ္မူမြို့ဟာအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားပြည်နယ်နဲ့ဇမ္မူခရိုင်ရဲ့ဆောင်းရာသီမြို့တော်ဖြစ်ပါတယ်။ဗြိတိရှားကိုလိုနီလက်အောက်ကနေလွတ်လပ်ရေးရယူခဲ့တဲ့1948ခုနှစ်ကစလို့ပြန်ဖက်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့အကြားမှာနှစ်ချမ်းကွဲခဲ့ရတဲ့ဟိမဝန္ဒာဒေသကကက်ရှမီးယားပြည်နယ်မှာဇမ္မူမြို့ဟာမွတ်စလင်အများစုနေထိုင်တဲ့အရပ်ဖြစ်ပါတယ်ရှင်။
2016ခုနှစ်အတွင်းမြောက်အာဖရိကကနေအီတလီကိုဝင်ရောက်လာတဲ့လေဆိပ်ပြေဒုက္ခသည်အရေအတွက်ဟာမကြုံစဘူးများပြားခဲ့တယ်လို့အီတလီအစိုးရကထုတ်ပြန်တဲ့စာရင်းကိန်းဂဏန်းတွေထဲမှာဖော်ပြထားပါတယ်။ဂရိနိုင်ငံကိုတွားရောက်ဖို့ကြိုးစားနေတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဟန်တားဖို့ဥရောပသမ္မတနဲ့တူရကီကြားသဘောတူညီချက်ကိုစတင်ခေါင်းတင်ဖော်တဲ့မလာတွေကစလို့ဒုက္ခသည်များပြားအီတလီကိုဝင်ရောက်လာနေတာပါ။နိုဝင်ဘာ28ရက်နေ့အထိလေဆိပ်ပြေရွှေပြောင်းဝင်ရောက်လာသူ 38,299 ဦးထိရှိတယ်လို့အီတလီပြည်ထောင်စုဝန်ကြီးဌာနကပြောဆိုပြီးလွန်ခဲ့တဲ့2014ခုနှစ်အတွင်းကတော့တစ်နှစ်လုံးကိုဒုက္ခသည် 38,100 သာဝင်ရောက်ခဲ့တာပါ။အခုလိုရွှေပြောင်းဝင်ရောက်မှုတွေရော့ကျသွားမဲ့အလားအလာတွေလည်းမတွေ့ရသေးပါဘူး။တနင်္လာနေ့ရုံးကရောဘာနဲ့ဒီတက်သားလေတွေအသုံးပြုပြီးတော့မြေထဲပင်လယ်အလဲပိုင်းကိုဖျက်ခူးဖို့ကြိုးစားခဲ့သူ1400လောက်ကိုလည်းကစ်တင်ခဲ့ရတယ်လို့အီတလီကမ်းခြေဆောင်တပ်ကပြောပါရယ်။လွန်ခဲ့တဲ့3နှစ်တာကာလအတွင်းအီတလီကိုရောက်ရှိလာတဲ့ရွှေပြောင်းဝင်ရောက်သူ5သိန်းလောက်ရှိပြီးတော့စစ်ပွဲတွေစီးရဲမွေးတည်မှုနဲ့နိုင်ငံရေးအယဖိနှိမ်မှုတွေကြောင့်အဲ့ဒီသူတွေဟာအခုလိုထွက်ပြေးလာကြတာပါခင်ဗျာ။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PV American တန်ကနေအင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတစ်သင်းပါတဲ့ခီးတဲ့ချင်းလေးရင်တစီကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းနိုင်ငံတကာလေဆိပ်ကိုပြန်သန်းလာတဲ့လမ်းမှာပြတ်ကျခဲ့တာကြောင့်လေယာဉ်ပေါ်မှာလိုက်ပါလာတဲ့သူတွေထဲမှာဒီ82ဦးထဲမှာ5ဦးသာအသက်ရှင်ကျန်ရစ်တဲ့အကြောင်းကိုလံဘီယာဆွေရအရာရှိတွေကပြောပါရယ်တကယ်ကိုကြီးမားတဲ့ခြေကွဲမှုကြီးပါပဲလို့လေရင်ပြတ်ကျခဲ့တဲ့မြို့ရဲ့အပြင်ဘက်ဒီတောင်ကုန်းတောင်တန်းတွေရှိရာကိုအသွားလမ်းမှာမက်ဒလင်းမြို့တော်ဝင်ဖက်ဒရီကိုဂေါဒရက်စ်က Blue Radio သတင်းဌာနကိုပြောပါရယ်ပြကြတဲ့လေရင်ဟာဗြိတိန်နိုင်ငံလို့ခီးတူပြန်တန်းတဲ့လေရင်အမျိုးအစားဖြစ်ပြီးတော့ဘိုလီးဗီးယားလေဆောင်ကုမ္ပဏီလာမီယာပိုင်ဖြစ်ပါတယ်။ဒီနေ့လာဒီဒေတာဆန်တော်ချိန်ည10နာရီမှာလျှက်စစ်ပိုင်းဆိုင်ရာချုပ်ရည်မှုကြောင့်လေရင်ကိုအရေးပေါ်အခြေအနေကျင်းပခဲ့တဲ့အကြောင်းလေဆောင်ဆိုင်ရာအရာရှိတွေကပြောပါတယ်။တောင်ဝင်ရှိသူတွေနဲ့ကယ်ဆယ်ရေးလုပ်သားတွေချက်ချင်းအသည့်အနေထားပြင်ခဲ့ကြပေမဲ့လေရင်ဟာပတ်ဝန်းကျင်ကိုတည်တည်ကွဲကွဲမမြင်ရတာကြောင့်နောက်ကျောင်းပြန်လည်မောင်းခဲ့တာလို့ဆိုပါတယ်။ဘိုလီးဗီးယားနိုင်ငံဆန်တာခရက်စ်မြို့မှာတထောက်ရန်နာခဲ့တဲ့ဒီလေရင်ပေါ်မှာဘရာဇီးနိုင်ငံတောင်ပိုင်းကရှာပီယိုအန်ဆင်ပထမတန်းဘောလုံးကလပ်အသင်းကဘောလုံးသမားတွေလိုက်ပါလာတာပါသူတို့ဟာကော်ပါဆက်အမေရိကနာဘောလုံးပြိုင်ပွဲပထမပွဲစဉ်အဖြစ်ဗုဒ္ဓဟူးနေ့ကျရင်မက်ဒလင်းမြို့ရဲ့အက်တလက်တီကိုနာစီယိုနယ်အသင်းနဲ့ရှင်ပြိုင်ကစားဖို့စီစဉ်ထားတာဖြစ်ပါတယ်အခုအသက်ရှင်ကျန်ရစ်သူ9ယောက်ထဲမှာတော့3ယောက်ကဒီဘရာဇီးဘောလုံးအသင်းကပါရှင်
စီးရီးယားနိုင်ငံအလပိုမြို့အရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလွန်ကြိုရေးကောင်စီအရေးပေါ်အစည်းအဝေးကျင်းပသွားဖို့ပြင်သစ်နိုင်ငံကတောင်းဆိုလိုက်ပါတယ်။တိုက်ခိုက်မှုတွေရစဲဖို့နဲ့အလပိုမြို့ရင်းပိတ်မိနေသူတွေကိုကူညီဖို့အတွက်အတားအဆီးအစစ်ဆေးမရှိဘဲလူသားချင်းဆိုင်ရာအကူအညီတွေပေးဖို့တောင်းနိုင်ရေးဘယ်တော့မှမတူအောင်လိုအပ်နေတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးရန်မတ်အေရော့ကဒီကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တဘုံနေထိန်းချုပ်ထားတဲ့နေရာကိုဂျားတဲကနေဝင်ရောက်ထိုးပေါက်ပြီးနှစ်ပိုင်းခွဲပြလိုက်ဖို့မဟာဗျူဟာမြောက်အစီအစဉ်တည်းရဲ့ရေးဆွဲခဲ့တဲ့အစိုးရတပ်ဖွဲ့ဝင်တွေဟာအလက်ပိုမျိုးအရှိပိုင်းကတဘုံနေနဲ့ရင်းဆိုင်တိုက်ပွဲတွေအတွင်းမှာအောင်မြင်မှုတွေရခဲ့တယ်လို့လေလာသူတွေနဲ့စီးရီးယားနိုင်ငံပိုင်သတင်းဌာနကမနေ့ကတနင်္လာနေ့မှာကြေညာပါတယ်ရုရှားတွေရဲ့လေကြောင်းအကူအညီနဲ့စီးရီးယားအစိုးရတပ်တွေဟာအလက်ပိုမျိုးကိုအဓိကထားပြီးတော့ပြန်လည်သိမ်းယူနိုင်ဖို့ကြိုးစားနေတာပါအခုလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြို့ရင်းမှာပိတ်မိနေတဲ့အရသားနှစ်သိန်းခွဲလောက်ဟာအစားအစာနဲ့စေဝါအကူအညီတွေလိုအပ်နေပြီးဒီအခြေအနေတွေပေါ်စိုးရိမ်ကြောင်းနိုင်ငံတကာအတိုင်းဝိုင်းကလည်းပြောဆိုထားပါတယ်အရသားအများပြားထိခိုက်သေးဆုံးမှုရှိနေတဲ့စီးရီးယားအစိုးရရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးရုရှားမှာတာဝန်အပြည့်အဝရှိကြောင်းနဲ့ဒီလိုတိုက်ခိုက်မှုတွေရပ်ဆဲဖို့မူပေါင်းချမှတ်သွားနိုင်အောင်ဂျနီဗာမှာဗက်ပေါင်းစုံကဒီတန်တမန်တွေတွေ့ဆုံဆွေးနွေးနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဗီကတင်းလာနေတော့ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ရဲ့သမ္မတရွေးကောက်ပွဲမဲရလက်တွေကိုတင်းလာနေကတရားဝင်ကြေညာတာမှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်တစ်ပါတီရဲ့ဟယ်လာရီကလင်တန်ထက်မဆိုးတလောက်မဲအသာရပြီးတော့အနိုင်ရခဲ့တဲ့အကြောင်းတာဝန်ရှိသူတွေကအတည်ပြုပြောပါရယ်ပ ဒီနေ့အတွင်းမဲပေးခဲ့ကြသူ၄သန်းနီးပါးရှိပြီးတော့မစ္စတာထရမ့်ကမဲ1000ကျော်ပိုရပြီးတော့ပုဂ္ဂတိကအနိုင်ရတာပါ။ဒါကြောင့်မစ္စကန်ပြည်နယ်ရဲ့ electoral vote လို့ခေါ်တဲ့ပြည်နယ်လိုက်ကိုစားပြုမဲ16မဲကိုမစ္စတာထရမ့်ကရပါတယ်။ဒါပေမဲ့မဲကွာဟာမှုတိတ်မရှိတဲ့မစ္စကန်ပြည်နယ်နဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာမဲရလဒ်တွေကိုပြန်ပြီးတော့ရေးတွက်မဲ့အခြေအနေရှိနေတာပါ။Green Party ကနေသမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူ Jill Stein က Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာ Mary ကိုပြန်ယူတက်ဖို့တောက်ဆိုလွားတင်ထားပြီးဖြစ်တယ်လို့အခု Michigan ပြည်နယ်မှာလည်းအလားတူလုပ်မယ်လို့ပြောပါတယ်။တနင်္ဂနွေလုံးကမဲရလက်တွေကိုပြောင်းလဲပြစ်ဖို့ကြိုးစားတာမှမဟုတ်ပေမဲ့လည်းဒီမဲရလက်ကွာဟမှုတိတ်ပြီးတော့မရှိတဲ့ပြည်နယ်တွေမှာမဲရလက်မှန်သိကြအောင်ပြန်စစ်ချင်တယ်လို့ Mrs. Stein ကပြောပါတယ်။မဲရီကိုပြန်ရည်ဖို့ဒီသူကဒီဒေါ်လာတန်းတဲ့ချီရံပုံငွေရှာခဲ့တာပါ။ဒါမဲ့လည်းမဲရလက်တွေမကန်ဖြစ်အောင်ရုရှားကပါဝင်ဆောင်ရွက်တာတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့ပြီးတဲ့နောက်မဲမသမားမှုတွေဒါမှမဟုတ်မဲရည်တဲ့ကွန်ပျူတာဆက်တွေကိုအင်တာနက်ကနေထိုးပေါက်တိုက်ခိုက်တာတွေကြကြပြန့်ပြန့်ရှိတယ်ဆိုတဲ့သက်တည်ထောက်ထားတော့ဘာမှမတွေ့ရသေးပါဘူးရှင်။
American ပြည်အောင်စု Ohio ပြည်နယ် Columbus မြို့မှာရှိတဲ့ဒီပြည်နယ်တက္ကသိုလ်ဝင်တွင် Somali ကျောင်းသားတဦးဟာလမ်းလျှောက်နေတဲ့သူတွေကြားတဲ့ကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓားနဲ့လိုက်ထိုးတဲ့အတွက်12ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲဒီတက္ကသိုလ်သူကိုရဲတပ်ဖွဲ့ကတနက်နေ့ပစ်တက်လိုက်ပါတယ်။ဒီတက္ကသိုလ်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ရမှာဖြစ်ကြောင်း Columbus မြို့ရဲတပ်ဖွဲ့အကြီးအကဲ Kim Jacobs ကပြောပါတယ်။တိုက်ခိုက်သူဟာ Abdul Razak Ali Adan လို့ခေါ်တဲ့ပထမနှစ်ကျောင်းသားတဦးဖြစ်ကြောင်း Ohio ပြည်နယ်တက္ကသိုလ်ကပြောပါတယ်။သူဟာအသက်20လောက်ရှိပြီဖြစ်တဲ့ Somalia နယ်ပယ်တဦးဖြစ်တယ်လို့ Columbus မြို့ကံတွေက VOA Somali ဌာနကိုပြောခဲ့ပါတယ်။လွန်ခဲ့တဲ့ဩဂုတ်လကဒီထုတ်ဝေတဲ့ကျောင်းသားတွေရဲ့သတင်းစာထဲမှာတော့ကျောင်းမှာမွတ်စလင်တွေဝတ်ပြုဆူတောင်းရအခမ်းမရှိရတဲ့ပတ်သက်လို့ Abdul Razak Ali Adan ဆိုတဲ့နာမည်နဲ့ရေးသားခဲ့ပူပါတယ်ဒီတိုက်ခိုက်ခံမှုကြောင့်ထိခိုက်ဒဏ်ရာရသူတွေထဲမှာအသက်အန္တရာယ်ဆိုရင်ရလောက်တဲ့အနေအထားတိမရှိခဲ့ဘူးလို့စေယုံကသတင်းထုတ်ပြန်ပါတယ်ဒုတိယမြောက်တိုက်ခိုက်သူတဦးရှိနေသေးတယ်ဆိုတဲ့ကောလာဟာလတွေအစောပိုင်းမှာထွက်ပေါ်ခဲ့ပေမဲ့ရဲတပ်ဖွဲ့ကတက်သူဝင်တွင်လိုက်လံရှာဖွေပြီးတဲ့နောက်တိုက်ခိုက်သူတဦးလည်းဖြစ်တယ်ဆိုတာကိုသိရှိခဲ့ကြောင်းတက်ကသူအကြီးအကဲ Michael Drake ကပြောပါတယ်ခင်ဗျာ
ငါနဲ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့မှာပဲမြန်မာနိုင်ငံကိုရောက်ရှိလာပြီးတော့မကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့မောင်တော်ဒေသအပါအဝင်ရခိုင်ပြည်နယ်ကိုသွားရောက်ဖို့ရှိနေပါတယ်။မောင်တော်ဒေသမှာတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တပ်မတော်ရဲ့စစ်ဆင်ရေးတွေမှာလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။အဖြစ်ဆုံးကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြပေးမှာပါ။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာပြပခဖြစ်ပွားရာရခိုင်ဒေသကလူမှုအတိုင်းအဝန်းနေအပါအဝင်ဒေသတွင်းပတ်ပေါင်းစုံကရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တချို့နဲ့ပါတွေ့ဆုံဖို့မြန်မာပြည်ကိုဒီကနေ့မှပဲရောက်ရှိလာပါတယ်ဒါဟာကော်မရှင်ဥက္ကဋ္ဌအဖြစ်လာရောက်တဲ့သူ့ရဲ့ဒုတိယမြောက်ခီးစဉ်လည်းဖြစ်တာပါဒီတစ်ခေါက်ခီးစဉ်မှာတော့ပြီးခဲ့တဲ့လအတွင်းပြိပခဖြစ်ပွားခဲ့တဲ့မောင်တော်မျိုးနဲ့ရခိုင်ပြည်နယ်အတွင်းကမျိုးတချို့ကိုလည်းတွားရောက်ဖို့ရှိတယ်လို့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်ခင်စောတင်ကပြောပါရင
်စစ်တွေလည်းတွားเสียရှိပါတယ်စစ်တွေမောင်တော်ပေါ့နော်နောက်မြေပုံနောက်ပြီးတော့မြောက်ဦးကျမတို့နောက်ပြီးတော့နေပြည်တော်ပေါ့နော်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ခေါင်းလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့မစ္စတာအာနန်ဟာမနေ့ပြန်ပုတ်တူးနေမှာတော့ကော်မရှင်အဖွဲ့ဝင်အနေနဲ့တွေ့ဆုံမှုရှိသလိုရခိုင်ပြည်နယ်အတွင်းကနှစ်ဖက်အတိုင်းအဝန်အဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒါပြင်တော့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပြီးအဲ့ဒီနောက်မှာတော့နေပြည်တော်မှာဒေါန်ဆန်းစုကြည်နဲ့ရောအစိုးရထိပ်ပိုင်ခေါင်းဆောင်တချို့နဲ့ပါတွေ့ဆုံမှုရှိတယ်လို့ Talking Sorting ကပြောပါတယ်။မနေ
့ပြန်မှာစပြီးတော့ကျွန်တော်တို့တွေ့ကြမှာပါ။ပြီးတော့ရန်ကုန်မှာလည်းဒီအတင်းဖွဲ့တွေအကုန်လုံးနဲ့ဘာနော်နှစ်ဖက်အဖွဲ့အစည်းတွေနဲ့လည်းလူငယ်ဖွဲ့စည်းတွေနဲ့နှစ်ဖက်ဖွဲ့စည်းတွေနဲ့တွေ့မှာပါရန်ကုန်မှာအဲရခိုင်ခရီးစဉ်ကပြန်လာတဲ့အခါမြေပြည်တော်ခရီးစဉ်မှာလည်းအကုန်လုံးထိတ်တန့်ကောင်းဆုံးနေတွေ့ဖို့ရှိပါလေရှင်ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ဒေါန်ဆန်းစုကြည်နေလောက်တွေ့ဖို့ရှိပါလားခင်ဗျ။အ
ိုးတွေ့ဖြစ်မယ်လို့ထင်ပါလေရှင်
မစ္စတာအာနန်မရောက်ခင်ပြီးခဲ့တဲ့တင်းပတ်နှစ်ပတ်အကြာမှာရခိုင်ကြံပေးကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီတစ်ချိန်မှာတော့လုံခြုံရေးအခြေအနေကြောင့်ပြိပခဖြစ်ပွားရာမောင်တော်မျိုးကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူး။ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရပုဂ္ဂိုလ်လည်းဖြစ်စီပင်တရားရေးဝင်ကြီးလည်းဖြစ်တဲ့ဦးမင်းအောင်ကတော့ကော်မရှင်အနေနဲ့ဒီတစ်ခေါက်မှာရခိုင်ပြည်နယ်ကိုလာရောက်လေ့လာနိုင်တယ်လို့ပြောပါတယ်
။ဘေးမှာပါရင်တော့တွားလို့ရပါတယ်။အခုကဘာမှမဖြစ်နေတာမရှိဘူးလေ။အဲ့တိတ်ပြီးတော့အထွေထူး ပြည်သူတွေနဲ့နေပြီးတော့အကြီးအကျယ်ပြဿနာကြီးတွေရှိနေတာမျိုးတော့မရှိဘူးလေကျွန်တော်တို့သင်းပိုင်သွားလို့ရတာပေါ့ဟာ
မစ္စတာကိုဖီအနန်ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာပဲရခိုင်ပြည်နယ်ကိုသွားရောက်လည်လာခဲ့ပါတယ်။ရခိုင်ကြံပေးကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပေမဲ့လို့ကော်မရှင်ရဲ့အကြံပြုချက်တွေဟာနှစ်ဖက်အတိုင်းအဝန်းရဲ့တင်းမာမှုတွေကိုရှော့ချပေးပြီးဖွံ့ဖြိုးတိုးတက်ရေးကိုသာရှေ့ရှုသွားမှာဖြစ်တယ်လို့မစ္စတာအာနန်ကကတိပြုပြောဆိုထားပါတယ်။ရခိုင်ကော်မရှင်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနနဲ့ကိုဖီအာနန်ဖောင်ဒေးရှင်းတို့ပူးပေါင်းကနက်နဲရှုပ်ထွေးပြီးအတင်းဆောင်မခံတဲ့ရခိုင်ပြည်တွင်းကပြပခါတွေကိုညှိနှိုင်းအပြေရှာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Oculus အတွင်ကဖွဲ့စည်းထားတာဖြစ်ပါတယ်။ဒီကော်မရှင်ဟာရခိုင်ပြည်နယ်အတွင်းမြေပြင်အခြေအနေကိုကွန်းဆင်လေ့လာပြီးတဲ့နောက်တွေ့ရှိချက်တွေကို12လအတွင်းအစိုးရထံအစီရင်ခံစာတရက်တင်သွင်းရမှာဖြစ်ပြီး၈နှစ်ဆန်းမှာလဲကြားပြတ်အစီရင်ခံစာတရက်တင်သွင်းလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကိုထက်အောင်ပါရှင်ခုတော့မူဆဲသေးတာရင်အခြေအနေဖက်အလက်ပေးရအောင်ပါမြမတက်မရုံနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်သားတပ်ပေါင်းစုတို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တပတ်ကြာရန်နာထားရတဲ့မူဆဲ105မိုင်ကုံသွဲရေးစုံကိုအခုပြန်လည်ဖွင့်လှစ်နိုင်ခဲ့ပေမဲ့လို့ကုံသွဲမှုအခြေအနေဟာပုံမှန်အနေထားကိုမရောက်သေးဘူးလို့မူဆဲခရိုင်အာဏာပိုင်တွေကပြောပါရယ်တိုက်ပွဲကာလအတွင်းလန္ဒရာရွေ့ရွှဲမှုနဲ့လမ်းလုံခြုံမှုမရေရာသေးတဲ့အခြေအနေကြောင့်ကုံစီစီစစ်မှုရပ်တန့်နေတယ်လို့လည်းဆိုပါရယ်မူဆဲမြို့နယ်ဟာအခြေအနေတည်ငြိမ်လာပြီလို့ဆိုပေမဲ့ဘုံပေါက်ပွဲမှုနဲ့ကြိုးကြားပစ်ခတ်မှုရရှိနေသေးတာကြောင့်ဒေသခံတွေစိုးရိမ်နေရဆဲလို့ဒေသခံတွေကပြောပါရယ် VOA သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုဆက်သွယ်မေးမြန်းသတင်းပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါစီရီသိမ်းမှနေဆဲဖြစ်တဲ့ရမ်းမြစ်နယ်မြောက်ပိုင်းဒေသမူဆဲခရိုင်မူဆဲမြို့မှာပစ်ခတ်တိုက်ခိုက်မှုအခြေအနေငြိမ်သက်သွားလို့မူဆဲတရငါးမှန်ဂုံသွေးရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီးဆိုပေမဲ့ပုံမှန်နေသားကိုမရောက်သေးဘူးလို့မူဆဲခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကနေ VOA ကိုခုလိုပြောပါရယ
်26ရက်နေ့ကနေစပြီးတော့ဒီကုန်ပြည်ကူတန်းရောင်းဝယ်မှုတွေဒါပေါ့ပုံမှန်သွားရောက်နေပါတယ်ဗျအခုလက်ရှိအချိန်မှာကဒီ28ရက်နေ့မှာတော့အမေရိကန်ဒေါ်လာကုန်ကျစရိတ်တန်ဖိုးက3တန်းကျော်ပဲရှိတာပေါ့နော်အခုမနေ့ကတော့2တန်းကျော်ပဲရှိတယ်ဗျ 1.9% ဆိုတော့3တန်းနီးပါးလောက်ပဲရှိတာပေါ့ပုံမှန်ကုန်ကျစရိတ်ရဲ့4ဘုံတစ်ဘုံလောက်ပဲဟိုဒါဖြစ်တာပေါ့
ကြေကင်းမှုဆက်တရ9မှန်ကုံသွေးရေးစုံကနေကုံသွေးမှုပမာဏအဖြစ်တရက်ကိုဒေါ်လာ73တန်းကနေ15တန်းဝန်းကျင်ထိရရှိခဲ့ပေမဲ့လည်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းအခုဆို3တန်းနီးပါးလောက်သာရှိနေတယ်လို့ဦးစော်မင်းကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့တွေဖြစ်တဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တောင်ပလောင်မျိုးရလူမျိုးရေးတပ်မတော် TNL ရခိုင်တပ်မတော် AA မြန်မာမျိုးရမြဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကတပ်ဖွဲ့ဆားတဲ့အဖွဲ့တွေကနေဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့လို့ဂုံသွေးရေးစုံကြီးနဲ့ရင်ငယ်စစ်ဆေးရေးဂိတ်တွေကိုခေတ္တပိတ်ထားရပြီးဂုံသွေးမှုရပ်ဆိုင်နေရာကနေနိုဝင်ဘာလ26ရက်နေ့မှာစတင်ဖွင့်လှစ်နိုင်ခဲ့တာပါလက်ရှိဂုံသွေးရေးအတွက်လမ်းတရားတွေယိုယွင်းနေတဲ့အခြေအနေကြောင့်ဂုံစီစီစဉ်မှုနှေးကွေးနေတယ်လို့ဥဆောင်မင်းကဆက်ပြောပါတယ
်ဒီလမ်းကြောင်းတစ်လျှောက်မှာရှိနေရကြီးကျွန်တော်တို့တရားတွေကိုသူတို့ကမိုင်းခွဲထားတဲ့အတွက်တရားကြန့်ခိုင်မှုကြောင့်ကျွန်တော်တို့ဒီပုံမှန်လာနေကြပြီးတွဲသားတွေပေါ့နော်22ဘင်းရင်နေရချက်တန်းလို့နေရတဲ့အတွက်ကြောင့်မလို့သူတို့ကဒီ22ဘင်းရင်နဲ့ပဲပေါ့နော်အဲ့လိုမျိုးဒီစီကိုပြန်ကျဲ့ပြန်မှာတောလာတဲ့ခါကျတော့ဒီပုံတွင်မှုကတော့နည်းနည်းလေးဟိုကြံ့ကြာပြီးမှအမှန်တားဖြစ်တာပေါ့ကြံ့ကြာမှုအချိန်ပိုပြီးမှကုန်တာပေါ့နော်ဒီကုန်ကြစီလည်းပုံများတော့အဲ့ဒီလိုဖြစ်စဉ်လေးတွေတော့ရှိနေတဲ့အတွက်ကြောင့်မလို့ဒီပုံတွင်မှုကတော့ပုံမှန်တိုင်းကန်ရှိုးတော့နည်းနည်းလေးဖြစ်သေးပါတယ
်ကုန်တွေတွေအနေနဲ့လည်းလမ်းလုံခြုံရေးအနေအထားကြောင့်ကုန်စီပို့ဆောင်မှုရပ်တန့်နေတယ်လို့ရွှေလမင်းပဲခွဲဆက်ယုံပိုင်ရှင်ကိုဝင်းသိန်းကပြောပါတယ်
မန္တလေးမူဆယ်သွားလာရတော့ကျွန်တော်တို့ဒီမန္တလေးကုန်စည်တိုင်းနေနေရတော့စိတ်ကားတွေမတင်ရဲကြဘူးလောလောဆယ်ရက်တလောက်ညီပါကိုဖြစ်နေတဲ့သဘောပေါ့နော်သူဆွန်းဆွန်းသာသာသွားတဲ့ကားသမားတွေတော့သွားတဲ့ဟာတော့ရှိတယ်ဆိုကြားတယ
်ကုန်သွယ်မှုအတွက်ငွေသွင်းငွေထုတ်ကိစ္စရပ်တွေဆောင်ရွက်နိုင်ဖို့လုံခြုံရေးရအချိန်ပိုင်းနဲ့ဖွင့်လှစ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်မူဆယ်တရငါးမှန်ကုန်သွယ်ရေးစုံရဲ့ကုန်သွယ်မှုဟာမြန်မာနိုင်ငံကပို့ကုန်တွေဖြစ်တဲ့လေယာထွက်ပစ္စည်းစံပဲမျိုးမျိုးပြောင်းကြမ်းနဲ့အသစ်သီးဝလံတွေကိုတရုတ်နိုင်ငံကိုတင်ပို့ပြီးသွင်းကုန်ဖြစ်တမ်းမြေဩဇာလူသုံးကုန်အိမ်သုံးပစ္စည်းဆက်ရန်ရာပစ္စည်းတွေကိုတင်သွင်းရမှာဖြစ်ဆိုရင်ကားစီးရေ200ခန့်သာအသက်ဆင်းရှိနေတယ်လို့ကိုဝင်းသိန်းကပြောပါရယ်လက်ရှိမူဆယ်မြို့မှာအခြေအနေတည်ငြိမ်နေပြီလို့ဆိုပေမဲ့လည်းမနေ့ကညဘက်မှာဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့တယ်လို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဦးစီးရာရှိဦးစော်မင်းကခုလိုဆက်ပြောပါရယ
်ကတော့ဖြစ်တဲ့နေရာ3နေရာလောက်ဖြစ်သွားတာပေါ့နော်3နေရာလောက်မှာပေါက်ကွဲမှုဖြစ်တာပေါ့ကျွန်တော်တို့6နာရီ40လောက်မှာဒီချိန်နောက်မှာ9နာရီ40မှာဒီချိန်နောက်ပြီးမှ10နာရီ5မိနစ်မှာဒီချိန်ပေါ့နော်ဟိုကျွန်တော်တို့မြို့နယ်ဆက်ဆက်တဲ့အစွန်ပြားရက်ွက်ဒီအဲ့လမ်းလုံတွေမှာဒီပေါက်ကွဲမှုတွေဖြစ်တာပေါ့ခေးကမှုတော့မရှိဘူးပြ
လုံခြုံရေးရအပြည့်အဝစိတ်မချနိုင်သေးတဲ့ခြေအနေတွေကြောင့်မူဆယ်ဒေသခံပြည်သူတွေအတွက်စိုးရိမ်ထိန်းလန့်မှုတွေရှိနေစေလို့မူဆယ်မြို့ခံကရုဏာပရဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကဆိုပါတယ် ပေါ့ကွဲမှုညာဘက်မှာနည်းနည်းကြာကြာနေရပါတယ်အဲ့လိုပြစ်ခတ်တဲ့နေကြာနေရတဲ့အတွက်ကျွန်တော်တို့ဒီသက်ကနေနေရတော့ညာဘက်ကရောလမ်းပေါ်မှာနည်းနည်းနေသွားပါတယ်ဗျခုရင်ထိလမ်းပြီးတော့ဟိုအပြင်တိတ်မထွက်ကြဘူးဖြစ်နေပါတယ်ခင်ဗျပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့ကတိုင်းဒေသနဲ့ကန်ဖွဲ့တွေပေါင်းပြီးတော့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့အနီးနားဝန်းကျင်ဒေသကစစ်တပ်န ဒီကနေ့အမီစင်းတင်ဘူးရမအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ရေဆုံးဖြတ်ချက်နဲ့သမ္မတတက်တန်အချိန်ကိုလျှော့ချတာအပါဝင်လက်ရှိမူဆယ်မြို့ဘက်မှာစီးရဲချင်းနေအတော်အတန်ငြိမ်သက်သွားတဲ့ကြောင့်ဒုက္ခသည်တွေ 200 ရင်းကိုပြန်နိုင်ပြီးဖြစ်တယ်လို့တပတ်ခါပိတ်ပင်ထားခဲ့ရတဲ့ 105 မိုင်နယ်စကုံတွေရေးဆုံးကိုလည်းပြန်လည်ဖွင့်လှစ်နိုင်ခဲ့ပါတယ်။ဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုးနယ်ဖောင်းဆိုင်ဒေသတွေမှာတော့မြမတ်တမတော်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသပေါင်းစုတို့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလဲဖြစ်ပါတယ်ခင်ဗျာ။
မနက်ကနေကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခတွေထွက်ပြေးနေရတာရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ်။ NLD ပါဒီဥဆောင်တဲ့အစိုးရအနေနဲ့ဒီလိုမတိမငြိမ်အခြေအနေတွေကိုအောင်မြင်မြင်ထိမ့်သိမ်းပြီးလူထုစီးပွားရေးအဆင်ပြေစာဝန်တွေဖူးလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုတည်တည်ရောက်ရောက်ဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့
ဒီကနေ့ညကိုနာရီတရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ရှမ်းပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့လွှတ်တော်မှာအရေးကြီးအဆိုတင်တဲ့သတင်းတင်ပြပါမယ်ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာအပြစ်မဲ့ပြည်သူတွေကိုထိခိုက်တယ်လို့ပဲနိုင်ငံရဲ့အချုပ်အခြာအာဏာတည်ငြိမ်အေးချမ်းမှုနဲ့ငြင်းချမ်းရဲလုပ
်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးဒီကနေ့ထိလည်းတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေတဲ့အချိန်မှာပြည်သူ့လွတ်တော်မှာအခုလိုအရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအရေးကြီးဆိုကိုမန္တလေးတိုင်းဒေသကြီးမေတီလာမြို့နယ်ပြည်တော်စုစံခိုင်ရင်နဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကအခုလိုတင်ပြခဲ့ပါတယ
်။ရှမ်းပြည်အရှေ့မြောက်ဒေသတိန်ဒီကွတ်ခိုင်မူးဆဲနမ်ခမ်းနမ်တူနစ်105မိုင်ကုံသွေးရေးစုံတို့တွင် KIA MNDAA နှင့် TNLA ပူးပေါင်းအဖွဲ့တို့မှရည်ရွယ်ကြီးရှိရှိပြစ်ခတ်မိုင်းထောင်မှုဖျက်ဆီးမှုဘုံခွဲမှုများကြောင့်အပြစ်မဲ့ပြည်သူများတေကြေခြင်းဒဏ်ရာရခြင်းအိုးအိမ်ဆွန့်ခွာစစ်ပြေးဒုက္ခတဲ့ဘဝရောက်ခြင်းနှင့်နိုင်ငံ၏အချုပ်အခြာတည်မြဲမှုတရားဥပဒေစိုးမိုးရေးနှင့်တည်ငြိမ်အေးချမ်းမှုနှင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တို့အားထိခိုက်စေခြင်းတို့ကိုလွတ်တော်မှစိုးရင်ကြောင်းအရေးကြီးအဆိုတင်သွင်းသွားမှာဖြစ်ပါတယ်
။ဒေါက်တာမောင်သိန်းရဲ့တင်ပြချက်မှာကိုရဲကြဖြစ်ပွားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေထိခိုက်သေးဆုံးတာ၊အိုးအိမ်ပြောင်းရွှေ့ရတာ၊လမ်းတံတားတွေပျက်စီးတာ၊စရာတွေကိုကိန်းကနန်းတွေရုပ်ပုံတွေနဲ့တကွတင်ပြခဲ့တာဖြစ်ပါတယ်။ဒီဆိုကိုဆက်လက်ဆွေးနွေးဖို့တင့်မတင့်မဲခွဲရမှာတော့ကန့်ကွက်သူမရှိပဲအတီးပြုတ်ခဲ့သလိုပါဝင်ဆွေးနွေးမဲ့သူတွေကိုဒီလ30ရက်နေ့နောက်ဆုံးထားပြီးစီးရင်ပေးဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်။ပြည်သူ့လွှတ်တော်မှာဒီလိုဆွေးနွေးဆုံးဖြတ်လိုက်တဲ့အပေါ်မှာတော့ငင်းချမ်းရေးလုပ်ငန်းစဉ်မှာအစဉ်တစိုက်ပါဝင်ခဲ့တဲ့စီလုံးညညရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဦးခတ်ထိန်နံကအခုလိုတုံ့တက်ပါတယ
်။ဘေးအဖွဲ့သတိမစိုးဘေးတိုင်းသားလူမျိုးမစိုးဘေးပါဒါမဆိုဘေးဒေဒါမဆိုမြန်မာနိုင်ငံမှာအမင်းသဘောထားကသဘောထားမရှိတာလွတ်လပ်ရေးရပြီးကလေးကဖြစ်တဲ့အတွက်ကြောင့်ဒါမတူညီတဲ့အနေအထားကိုဒီနေ့ငင်းချမ်းရေးလောက်ကြတယ်အမျိုးသားပြန်လေရင်ကြားစေရေးလောက်ကြတယ်တရားဥပဒေစိုးမိုးရေးပြန်ပြီးလောက်ကြတယ်ဆိုတာကတော့ဒီသဘောထားတွေအားလုံးတူညီတဲ့လမ်းကြောင်းပေါ်ကိုရောက်အောင်ဆိုတဲ့အနေအထားကိုဒီနေ့စူးစမ်းနေတာဖြစ်တယ်လို့ဖြေလို့ပါတယ်
တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဘက်ကတော့သူတို့ဒေသတွေကိုတမ်ရော်ကထိုးစစ်ဆင်တိုက်ခိုက်တာကြောင့်အခုလိုပူးပေါင်းပြီးပြန်လည်တိုက်ခိုက်ရတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ဦးခက်ထိန်နံကငင်းချမ်းရေးလုပ်ငန်းစဉ်ကိုဆောင်ရွက်ရမှာနှစ်ဖက်အပေးယူရှိဖို့လိုအပ်ကြောင်းသူ့အမြင်ကိုအခုလိုဆက်ပြောပါတယ
်။ဒီမရရန်ဖြစ်ရင်တော့မှနှစ်ဖက်ကပြန်ပြီးဆွေးနွေးပြီးမှနှစ်ဖက်စလုံးကအပေးအယူအလျှော့အတင်းတွေလုံးမှပြန်လည်ပေါင်းစပ်နိုင်တဲ့ဟာဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးတန်းရေးဒီရေးနဲ့ပတ်သက်တာရိုးရေးနဲ့ဘာသာရေးနဲ့သူ့ဒေသအရေးတွေနဲ့ပတ်သက်တဲ့တာကတော့ဆွေးနွေးစကိုရမှာဆွေးနွေးတဲ့နေရာမှာအပြည့်အယူအလျှော့အတင်း compromise အနေနဲ့ထောက်ဖို့လိုအပ်တယ်လို့ကျွန်တော်ကအဲ့လိုမြင်ပါတယ်
။အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ငင်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကရှမ်းပြည်နယ်အရှေ့မြောက်ဒေသကလက်နက်ကင်ပြိပခါတွေခြုံငိမ့်ဖို့အတွက်အစိုးရရဲ့ငင်းချမ်းရေးဖြစ်စဉ်မှာပါဝင်ဖို့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုအ мян လက်မှတ်ရေးထိုးပြီးတိုက်ခိုက်မှုတွေရက်စဲဖို့အတွက်ကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကြေညာချက်အပေါ်မှာတော့ TNLA ခေါ်ပလောင်တပ်ဖွဲ့က27ရာစုပင်လုံညီလာခံနဲ့ NCA မှာပါဝင်ဖို့ကမ်းလှမ်းခဲ့ပေမဲ့တပ်မတော်ကလက်မခံတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ခန်းတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပေးခြင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါကြာရှည်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်
။ဂျာကိုရီးယားသမရဘတ်ကွန်ဟေးကသူ့အနေနဲ့ယာရုကနေအစီအစဉ်တကြဆင်းပေးနိုင်အောင်လူဝဲတဲ့ဆောင်ရွက်မှုတွေကိုလွှတ်တော်ကနေချမှတ်ဆောင်ရွက်ပေးမယ်ဆိုရင်သူယာရုကနေဆင်းပေးဖို့ဆန္ဒရှိပါတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အယုံကြည်မရှိအစိုးဓမ္မမဟုတ်ယာရုကနေနှုတ်ထွက်ဆိုတဲ့စကားလုံးမျိုးတွေကိုမသုံးနှုံးမဲနဲ့သူ့ဘက်ကအခုလိုဆန္ဒရှိတယ်ဆိုတာကိုသမရဘတ်ကွန်ဟေးကဒီကနေ့ပဲပြောသားခဲ့တာပါရှင်။အေရှစ်ဆန်မင်တာဗာဂျီယာလောင်ကောင်းကိုထိုင်းဘရင်အဖြစ်လွှတ်တော်ကနေဒီကနေ့အမည်စရင်တင်သွင်းလိုက်ပါပြီ။ထိုင်းပြည်ကြီးဘူမိပေါ်အဒူရာဒက်နဲ့ရွာဆန်သွားပြီတဲ့နောက်လွှတ်တော်ကနေအခုလိုကျင်းကြတာပါ။1924ခုနှစ်ထိနှက်မွေဆက်ခံတဲ့ဥပဒေအရအစိုးရအဖွဲ့တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာအရှင်မင်းသားဒီဗာဂျီယာလောင်ကောင်းကိုဘရင်သစ်အဖြစ်နဲ့အသိမှတ်ပြုပေးဖို့ထိုင်းလွှတ်တော်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ထိနှက်ဆက်ခံမဲ့အခမ်းအနားဘယ်တော့ကျင်းပမယ်ဆိုတာတော့မသိရသေးပါဘူးရှင်။ဘရာဇီးလနိုင်ငံရဲ့ပထမတန်ဘောလုံးကလပ်အသင်းတင်ပါတဲ့ခီးတဲ့တင်လေးရင်တစင်ကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းနိုင်ငံတကာလေးစိတ်ကိုပြန်သက်လာတဲ့လမ်းမှာပြတ်ကျခဲ့တာကြောင့်လေးရင်ဘောကိုလိုက်ပါလာတဲ့သူ82ဦးထဲမှာ9ဦးပဲအသက်ရှင်ကျန်ရစ်တဲ့အကြောင်းကိုလံဘီယာအစိုးရအရာရှိတွေကပြောပါရတယ်။တကယ့်ကိုကြီးမားလာတဲ့ကြီးကွဲမှုကြီးပါပဲလို့မက်ဒလင်းမြို့တော်ဝင်ကလည်းပြောပါရတယ်။လေးရင်ဟာတနင်္လာနေ့ဒေသဆန်တော်ချိန်ည10နာရီမှာလျှက်စစ်ပိုင်းဆိုင်ရာချုပ်ရင်မှုကြောင့်လေးရင်ကိုအရေးပေါ်အခြေအနေကြီးညာခဲ့ရပြီးတော့လေးတဲ့အကြောင်းကိုလေးကြောင်းဆိုင်ရာအရာရှိတွေကပြောပါရရှင်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ကိုလံဘတ်မြို့မှာရှိတဲ့ပြည်နယ်တပ်ကတော်ဝင်တစ်ခုမှာဆိုမာလီးယားကျောင်းသားတဦးဟာလမ်းလျှောက်နေတဲ့လူတွေကြားတဲ့ကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓာတ်နဲ့လိုက်ထိုးတဲ့အတွက်ကြောင့်မလို့လူ71ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်သူကရဲတပ်ဖွဲ့ကတနက်နေ့ပြစ်ဒဏ်တာကိုခံရပါတယ်။ဒီတိုက်ခိုက်မှုကိုတော့အကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ရမှာဖြစ်တဲ့အကြောင်းကိုလံဘတ်မြို့ရဲတပ်ဖွဲ့အကြီးအကဲ Kim T. Cops ကပြောပါတယ်ရှင်။
တဲ့ရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတိုင်ငီထိုက်ပြပြဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VO American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24.55-51နဲ့လိုင်းလာမီတာ190တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VO ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.